Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တန်ရဲ့2020ပြည့်ဒီဇင်ဘာလ24ရက်နေ့စာသာပတိနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ငံက9နိုင်ငံအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စာသာပတိနေ့မနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကကုအောင်မြတ်သူနဲ့အတူတင်ဆက်ပေးပါမယ်။American Congress လို့တော်ကအတည်ပြုထားတဲ့ဒေါ်လာဘီလီယံ903ဆွဲမဲ့ခရုံးကကာလအကူအညီပေးရေးအစီအစဉ်ကပြည်စုံလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါတယ်။သမ္မတထရမ့်က American ပြည်သူတဦးချင်းစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုသူကဒေါ်လာ2000အင်းအောင်စုံတွဲတဲ့ကိုဒေါ်လာ4000ချီတိုးမြင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေမှာငွေကြေးတွေအလဟတ်တုံးဆွဲမဲ့အစီအစဉ်တွေအများပြားပါဝင်နေတယ်လို့လည်းဆိုရှယ်မီဒီယာပေါ်တင်ထားတဲ့ဗီဒီယိုကတစ်စင်သူကပြောပါတယ်။အဲ့ဒီဥပဒေကြောင့်အမေရိကန်အထက်အောက်လွှတ်တော်နေရာစလုံးကထောက်ခံမဲ့အပြတ်တက်တဲ့အတည်ပြုထားတာဖြစ်ပြီးအမေရိကန်ပြည်သူတို့စီကိုဒေါ်လာ600စီတိုက်ရိုက်ငွေထောက်ပံ့မဲ့အစီအစဉ်လည်းပါဝင်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုအောက်လွှတ်တော်မှတင်ပြပြီးဒီတဲ့မဲခွဲဆုပ်ပြနိုင်ဖို့တခြားဒီမိုကရက်အမတ်တွေနဲ့အတူပြင်ဆင်နေတယ်လို့အင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လုံသား83,000ဝန်းကျင်ပြီးခဲ့တဲ့သတင်းပတ်တဲ့အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားကြတယ်လို့အမေရိကန်လုံသားဝန်ကြီးဌာနကပို့ထုတ်လိုက်တာကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရသူအမေရိကန်22တန်းတွေကစက်တန်းဒီပါလောက်အလုပ်လက်မဲ့ဖြစ်နေတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။နိုဝင်ဘာလတည်းအလုပ်လက်မဲ့နှုန်းက6.9%တုန်းကရှိနေပြီးအဲ့ဒီနှုန်းနဲ့အလုပ်လက်မဲ့နှုန်းလတော်ကြတဲ့အထိဆက်ရှိနေနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုနှုန်းမြင့်တက်နေချိန်မှာပဲကောက်ွယ်ထိုးစေးနောက်ထပ်တန်းတရာအမေရိကန်အစိုးရကိုထပ်ဆောင်းရောင်းချဖို့ရှိတယ်လို့ Pfizer BioNTech ဆေးကုမ္ပဏီကပုံတုံးလေးကပြောပါတယ်။အခုအစိုးရနဲ့ထပ်ပြီးသဘောတူလိုက်တဲ့ဒေါ်လာ1ဘီလီယံဘိုးကောက်ွယ်ဆေးတွေကို2021ခုနှစ်ဇူလိုင်လကုန်လောက်မှာအပြည့်ဖြတ်ပြူပေးဖို့ကုမ္ပဏီကခန့်မှန်းထားပါတယ်။အခုမှာယူလိုက်တဲ့ကောက်ွယ်ဆေးတွေကိုနောက်နှစ်ဒုတိယသုံးလပိုင်းလောက်မှာဖြန့်ဖြူးပေးနိုင်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကောက်ွယ်ဆေးထုတ်လုပ်မှုအစီအစဉ် Operation Warp Speed ကလုံဆောင်သွားမယ်လို့ကျမရင်းနဲ့လူမှုဆောင်မှုဝန်ကြီး Alex Aza ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုအစိုးရကဆေးတွေထပ်ဆောင်းဝယ်ယူလိုက်တာကြောင့်ကောက်ွယ်ဆေးထိုးလို့တဲ့ American ပြည်သူတိုင်း2021ခုနှစ်ဇွန်လအရောက်ကောက်ွယ်ဆေးတွေအလုံးလောက်ထိုးနိုင်နိုင်ဖို့ပုံပြီးတည်ကြသွားစေတယ်လို့လည်းဝန်ကြီး Aza ကပြောပါတယ်။ဗြိတိန်နိုင်ငံမှာတွေ့ရှိခဲ့တဲ့ COVID-19 မျိုးဗီဇာဖွဲ့စည်းပုံ single ပြောင်း virus ပိုးကိစ္စကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တွင်ဂျနီဗာမြို့မှာဆွေးနွေးနေချိန်မှာပဲဗြိတိန်နိုင်ငံပေါ်ကန့်သက်ထားတဲ့ထီးသောတပ်ပစ်ချက်တွေကိုဥရောပနိုင်ငံတွေကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။ဗြိတိန်နဲ့ထိစပ်နေတဲ့နယ်စပ်ကိုလုံးဝပိတ်ပင်ထားတဲ့အထားစီးတွေပဲထားပုံနဲ့ဝင်ရောက်လာသူတွေကိုရောဂါပိုးရှိမရှိမဖြစ်မနေစစ်ဆေးဖို့ဥရောပကော်မရှင်ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကလာတဲ့ကုန်ကားတွေကိုဒူဘာစိတ်ကမ်းမှာပိတ်ထားခဲ့တာကြောင့်ခရစ်စမတ်အမီအိမ်မပြန်နိုင်မှာဆွေးနွေးနေတဲ့တချို့ကုန်ကားမောင်းသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတင်မာမှုတွေရှိခဲ့တယ်လို့ရုပ်ရှင်စံကလည်းဖြစ်ပေါ်ခဲ့ပါတယ်။ဒီစကားဖြစ်ချိန်မှာထရကမောင်းသူတွေကရဲတွေကိုတွန်းထိုးပြီးသူတို့ရဲ့မကျေနပ်ချက်တွေကိုအော်ဟစ်ပြောဆိုခဲ့တာဖြစ်ပါတယ
် Yes, been a frustrating year, hasn't it, for everyone? So,
ဒီနေ့ကလူတိုင်းအတွက်စိတ်ပျက်စရာနှစ်တစ်နှစ်ဖြစ်ပါတယ်အခုလိုထရကတွေဝင်ရောက်ခွင့်ပိတ်ထားလို့ပိုဆိုးသွားပါတယ်စိတ်ပျက်စရာနှစ်ကိုအဆိုးနဲ့အဆုံးသတ်ရတယ်လို့ဖြစ်နေပါတယ်လို့အမေရိကန်မျိုးကထရကမောင်းသမားဒေးဗစ်ကင်းကပြောသွားတာဖြစ်ပါတယ်အခုတော့82နိုင်ငံကြာကိုဗစ်ကင်းရှင်းတဲ့သူတွေကိုပြည်ထောင်နိုင်ငံကပြောင်းဝင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်နယ်သာလန်နိုင်ငံကလည်းဗြိတိန်နိုင်ငံပေါ်ချမှတ်ထားတဲ့ခီးသောတပ်မြစ်ချက်တွေကိုဗိုလ်တုံးတွေကရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျရုရှားနိုင်ငံမှာဒီမိုကရေစီစနစ်ကိုအားနည်းအောင်လုပ်မဲ့ဥပဒေတွေလို့လူ့ခွင့်ရေးအဖွဲ့တွေကပြောနေတဲ့ဥပဒေတော်တော်များများကိုရုရှားအောက်လွတ်တော်ဒူမာကဗိုလ်တုံးတွေကအတည်ပြုလိုက်ပါတယ်ရုရှားအောက်လွတ်တော်စတိတ်ဒူမာကအတည်ပြုလိုက်တဲ့ဥပဒေတွေအထက်အကြီးပွားဝယ်ရာဖြစ်တဲ့ Foreign Agents Law နိုင်ငံခြားသား Agent ဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေတွေလည်းပါဝင်ပါတယ်အခုဥပဒေပြင်ဆင်ချက်တွေအရလူပုဂ္ဂိုလ်တူချင်းစီနဲ့အဖွဲ့အစည်းတွေကိုနိုင်ငံခြားသား Agent ဖြစ်သတ်မှတ်ရမှာအတိတ်ပဲသတ်မှတ်ချက်ပို့ပြီးကြေပြန့်သွားတာလည်းဖြစ်ပါတယ်ဒါအပြင်အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကန့်သက်ချက်အသစ်တွေကိုပို့ပြီးချမှတ်ခံရတယ်လို့ရုရှားဆူရစီမှာမှတ်ပုံတင်ဖို့နဲ့အစီအကံတင်သွင်းဖို့လိုအပ်ချက်အသစ်တွေရှိလာမှာဖြစ်ပါတယ်မီဒီယာတွေကအဲ့ဒီအဖွဲ့အစည်းတွေအကြောင်းသတင်းရေးသားတင်ပြရင်လည်း နိုင်ငံခြားအကြံတွေဖြစ်ကြောင်းမဖြစ်မနေရေးသားဖော်ပြပုံတော့မှာဖြစ်ပါတယ်။အခုဥပဒေအတင်းအရရုရှားနိုင်ငံရေးဖြစ်ပေါ်တူတက်မှုဒါမှမဟုတ်ရုရှားကာကွယ်ရေးနဲ့မြို့သားလူမျိုးရေးဆိုင်ရာသတင်းချက်လက်တွေကိုရယူတဲ့နိုင်ငံခြားသတင်းထောက်တွေအပါအဝင်လူပုဂ္ဂိုလ်တွေကိုနိုင်ငံခြားအေဂျင်စီနဲ့ထက်သွေးရမှာဖြစ်ပါတယ်။နိုင်ငံခြားအေဂျင်အဖြစ်တပ်မခံရသူလူပုဂ္ဂိုလ်တွေကိုလည်းအစိုးရဝန်ထမ်းဒါမှမဟုတ်ဒေသဆိုင်ရာမြူနစ်စပယ်အစိုးရတာဝန်တွေရယူမှုကနေပြည်ပင်ထားပါတယ်။နိုင်ငံခြားသားအေဂျင်ဥပဒေနဲ့ဆက်နွယ်တဲ့နောက်ထပ်ဥပဒေတစ်ခုမှာတော့နိုင်ငံခြားအေဂျင်အဖြစ်တရားဝင်လျှောက်ထားဖို့ပြက်ကွက်သူတွေနဲ့အဖွဲ့အစည်းတွေကိုအမြင့်ဆုံးထောင်ဒဏ်၅နှစ်ချမှတ်နိုင်ကြောင်းလည်းထည့်သွင်းထားပါတယ်ခင်ဗျာ
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.33 ညာ5.40 kHz 8.33 ညာ5.51 kHz 5.85 နဲ့5.190 kHz 5.95 တို့ကနေထုတ်လည်ပေးနေပါရစေ
။ VOA American တန်ကချက်တဲ့ပရင်းနေမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ကျွန်တော်အောင်မြတ်သူပါ။ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓညာ၈နိုင်ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း13,800ကျော်ရှိသွားပြီဖြစ်ပြီးတည်ဆုံးသူအရေအတွက်ကတော့2,500ကျော်သွားပြီဖြစ်ပါတယ်။ရောဂါတောက်ကင်းသွားသူစုစုပေါင်းကတော့9,900ကျော်ရှိပြီဖြစ်ပါတယ်။ဒီတော့တွင်မှာပဲဗြိတိနိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်တက်ဟာအခုဆိုရင်တောင်အာဖရိကနဲ့ဩစတြေးလျကိုရောက်ရှိနေပြီးတခြားဒေသတွေပြည်နယ်တွေမှာရှိနေတယ်ဆိုတဲ့အထောက်အထားတွေလည်းတဖြည်းဖြည်းတွေ့လာရတယ်လို့ဗဟုကူးစက်ရောဂါတက်ဖြစ်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။ဒါကြောင့်မြန်မာပြည်သူတွေအနေနဲ့မပေါ်ဆကြဖို့နဲ့အထူးသတိထားပြီးတော့ရောဂါကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့လိုက်နာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံရဲ့အရှိတ်အဝါခြံဒေသတစ်ခုကိုထိန်းချုပ်ထားတဲ့တပုံအုပ်စုတစ်ခုက6နှစ်အရွယ်ကလေးငယ်တဦးကိုမရင်းချင်းတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့လူတဦးကိုတည်တံစီရင်လိုက်တယ်လို့ AFP သတင်းတစ်ခုကဖော်ပြထားပါတယ်။ကလေးငယ်ကိုမရင်းချင်းတပ်ဖြတ်ခဲ့တဲ့ဆိုတဲ့အသက်30အရွယ်ရှိသူအတွက်တစ်ခုတည်းသောရွေးချယ်မှုတစ်ခုအနေနဲ့အခုလိုတည်တံစီရင်လိုက်ရတာပါလို့ရှမ်းပြည်တွတ်တရေးပါတီ SSPP ရဲ့တပ်ဖွဲ့ဝင်တဦးကဗိုလ်ဒူနေကပြောပါတယ်။ရှမ်းပြည်နယ်မှာမြန်မာစစ်တပ်နဲ့သဘောတူညီမှုမရပေမဲ့တရားမဝင်ကိုပိုင်အုပ်ချုပ်ခွင့်တွေရထားတဲ့လက်နက်ကန်အုပ်စုများစွာရှိပြီးအဲ့ဒီဒေသတွေဟာအင်ဒီဂျင်တိုင်းလာအိုနိုင်ငံတို့နဲ့ဆက်ဆက်နေတဲ့ရှစ်ထရီကန်ဒေသရဲ့အစိတ်ပိုင်းတရက်လည်းဖြစ်ပါတယ်။ဒါဟာသင်ငန်းစာဖြစ်ပြီးတော့ဒါမှပဲနောက်နောက်ဒါမျိုးမကျွလွန်တော့ဘူးလို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းတန်းအောင်ကပြောပါတယ်။ရန်ကုန်ခြေစိုက်မြို့သမီးလှုပ်ရှားသူမလလကြီးကတော့ဒီကျွလွန်မှုကအင်မတန်မှဆက်ဆုပ်ရွံ့ရှာပွဲရာဖြစ်ပေမဲ့ပြစ်ဒဏ်ကတော့ပြင်းလွန်းတယ်လို့ဆိုပါတယ်။အစိုးရမှောက်တဲ့အဖွဲ့အစည်းတွေကတော့မြန်မာနိုင်ငံမှာကလေးမတိမ်းမှုတွေပုံမှန်လိုလိုဖြစ်နေပြီးကလေးတငယ်ကာကွယ်ရေးနဲ့လိမ်မိုင်းပညာပေးရေးတွေကိုအရှိန်မြှင့်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ဆိုပါတယ်။လူတွေကလိမ်မိုင်းပညာရေးအသိမရှိတာကြောင့်သူတို့ရဲ့အနီးပတ်ဝန်းကျင်ကကလေးတွေကိုပဲပြစ်မှတ်ထားကြကြောင်းမလလကြီးကဆက်ပြီးတော့သတိပေးပြောဆိုခဲ့တာပါ။မြန်မာနိုင်ငံအခြေဝန်းရဲ့သုံးပုံတစ်ပုံဟာတိုင်းရင်းသားဒေသတွေဖြစ်ပြီးရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတော်တော်များများကိုလည်းတနက်ကန်တိုင်းရင်းသားအုပ်စုတွေကထိန်းချုပ်လာတာမို့ဗဟုအစိုးရရဲ့တရားစီရင်ရေးအပြင်ဘက်ကိုရောက်ရှိနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဂျမ္မူးနဲ့ကက်ရှမီးယားဖက်ဒရယ်နယ်မြေတွေမှာနေထိုင်ကြသူတွေကတော့ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့မှာဒေသကောင်စီရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတာမှုအောင်ပွဲခံနေကြပါပြီ။ဂျမ္မူးနဲ့ကက်ရှမီးယားဒေသရွေးကောက်ပွဲကော်မရှင်နာမင်းကြီး KK ရှာမာကတော့ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ Early morning today 278 constituencies had been
ဒီမင်းရဲ့စိုးစောကပဲမဲဆန္ဒနယ်မြေ298ခုမှာမဲတွေရေးတွက်ပြီးတာမို့အဲ့ဒီမဲဆန္ဒနယ်မြေအားလုံးရဲ့ရလဒ်တွေကိုအရာရှိတွေကထုတ်ပြန်ကြေညာပြီးပါပြီ။မဲဆန္ဒနယ်မြေနှစ်ခုကတော့ရေးတွက်ဖို့အတွက်ခွင့်ပြုချက်မရသေးပါဘူး။ဒါကယာယီသဘောပါ။ကိုယ်စားလောင်းတူပြစ်မိရမယ့်ရေးချင်းနဲ့ပတ်သက်လို့ကြေတနာနည်းနည်းလေးရှိနေလို့ပါ
။ခရိုင်ဖွံ့ဖြိုးရေးကောင်စီရွေးကောက်ပွဲတွေအတွက်မဲဆန္ဒနယ်မြေ280မှာမဲတွေပေးခဲ့ကြပြီးကိုယ်စားလှယ်လောင်းတွေဟာဒေသဆိုင်ရာဖွံ့ဖြိုးရေးအတွက်အမှန်ကန်ချက်တွေပေးခဲ့ကြပါတယ်။အနိုင်ရရှိသွားတဲ့ကိုယ်စားလှယ်လောင်းတွေကတော့သူတို့ရဲ့ဒေသခံတွေအတွက်ဖွံ့ဖြိုးရေးအခြေခံလိုအပ်ချက်တွေရရှိအောင်လုပ်လုပ်ကြမယ်လို့ဆိုပါတယ်။ထောက်ခံသူတွေကလည်းရွေးကောက်ပွဲအောင်နိုင်တဲ့အထိမ်းအမှန်နဲ့အားပေးကကုန်နေကြပါတယ်။ပြီးခဲ့တဲ့နှစ်ကဂျမ္မူးကက်ရှမီးယားဒေသရဲ့အထူးအခွင့်အရေးကိုရုပ်သိမ်းပြီးနောက်ဖက်ဒရယ်နယ်မြေဖြစ်သူပြောင်းလဲခဲ့ပြီးဒေသကောင်စီရွေးကောက်ပွဲတွေကိုပထမအဆုံးကျင်းပတာဖြစ်ပါတယ်။ဒီမိုကရေစီကိုအားပေးတဲ့ဟောင်ကောင်မီဒီယာတတိကြီးဂျမီလိုင်ကိုရသက်တပတ်3ပတ်ခန့်ဖမ်းဆီးချုပ်နှောင်ပြီးနောက်အာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဂျမီလိုင်ကိုအာမခံကြီးဒေါ်လာ 1.2 တန်းနဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့ကမြို့တော်ရဲ့အထက်တရားရုံးကလွှတ်ပေးလိုက်တာပါ။သူ့ကို Twitter အသုံးပြုခွင့်နဲ့နိုင်ငံသားအုပ်စုတွေနဲ့တွေ့ဆုံမေးမြန်းတဲ့အင်တာဗျူးခွင့်တွေကိုလည်းပိတ်ပင်ကန့်တက်လိုက်ပါတယ်။ Next Digital Media Company ရဲ့ Passion 2 ဖြစ်တဲ့ line ကိုပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကသူ့ရဲ့ရုံးခန်း5ရက်နဲ့တက်တန်းကာလကိုချိုးဖောက်တယ်ဆိုတဲ့ဆွဆွချက်နဲ့ဖန်စီထိန်းသိမ်းခဲ့တာပါ။ line ဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်စောစောပိုင်းကတည်းကတရားစွဲဆိုခံရပါတယ်။အစိုးရရှိနေကတော့ line ကိုနိုင်ငံခြားအုပ်စုတွေနဲ့ပူးပေါင်းကြံစည်တယ်ဆိုပြီးတော့အသက်ပြဌာနတဲ့ဥပဒေဖြစ်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေသစ်နဲ့ပြီးခဲ့တဲ့ဩဂုတ်လတည်းကတရားစွဲဆိုထားခဲ့တာပါ။လိုင်ဟာဒီနှစ်တည်းအဖမ်းဆီးခံရတဲ့ဒီမိုကရေစီရေလှုပ်ရှားသူ15ဦးနဲ့2ဦးဖြစ်ပြီးတော့အမျိုးသားလုံးချုပ်ရေးဥပဒေသစ်နဲ့ဖမ်းဆီးဖို့ပြစ်မှတ်ထားတဲ့နာမည်ကြီးဒီမိုကရေစီရေလှုပ်ရှားသူ2ဦးလည်းဖြစ်ပါတယ်။တရုတ်ပြည်မကြီးကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်မှာနိုင်ငံသားအုပ်စုတွေနဲ့ပူးပေါင်းပြီးတော့တိုင်းပြည်ရဲ့ဩဇာအာဏာကိုဖျက်လွတ်ပျက်စီးလုပ်တာအကြမ်းဖက်တာကွဲထွက်ရေးလုပ်တဲ့မြည်သည့်ဟောင်ကောင်သားကိုမဆိုထောင်ဒဏ်သက်ကြွန်သတ်မှတ်ပြဋ္ဌာန်းထားပါတယ်ကျွန်တော်ဒီနောက်ဆုံးသတင်းလေးကိုကိုရဲမင်းတို့နဲ့တူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရပါပါ
။မြန်မာနိုင်ငံတိုင်းသားဒေသမှာဥပဒေမဲ့တပ်ပြခံရမှုဖမ်းဆီးခံရမှုအပါအဝင်လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေစေလို့မျိုးဆက်လှိုင်း Generation World အဖွဲ့ကနေထုတ်ပြန်ခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကိုအိမ်ပါ2020ခုနှစ်ဇွန်လ16ရက်နေ့ကနေစက်တင်ဘာ15ရက်နေ့ထိ3လအတွင်းမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွင်လူခွေးရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုမှတ်တမ်းတင်ပြီးမျိုးဆက်လှိုင်း Generation Wave ကနေမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သောပြည်သူရေးရာနဲ့နိုင်ငံရေးခွေးရေးများချိုးဖောက်ခံရမှုဆိုင်ရာစီရင်ခံစာကိုထုတ်ပြန်ခဲ့တာပါလူခွေးရေးကျွလွနေတဲ့အချိန်တွေကို မျိုးဆက်လှိုင်း Generation Wave အဖွဲ့အထွေထွေတွင်းမှုမအီးမိုးကခုလိုပြောပါတယ်
ကျွန်တော်တို့ဒီအစီအစဉ်ခံစားလာပေါ့နော်ဒီဥပဒေနဲ့တက်ပြတ်မှုတစ်ခုလည်းတွေ့ပြန်ထားတာမဟုတ်ဘူးပေါ့နော်ဆိုတော့အဲ့ဒီမှာဆိုရင်ဒီဥပဒေနဲ့ဖန်ဆီးတက်ပြတ်ကတရားဖန်ဆီးထိန်းသိမ်းတာနောက်တော့တစ်ခုကတော့ကျွန်တော်တို့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ပိတ်ပင်တာပေါ့ဒီသုံးခုပေါ်မှာကျွန်တော်တို့အခြေခံပြီးတော့မှဒီတရားစီရင်ရာတွေကနေပေါ်ပြတဲ့တရားချက်လက်တွေကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဒီအစီအစဉ်ခံစားကိုထုတ်ပြန်တာပေါ့နော်
ဥပဒေမဲ့တက်ပြခံရသူ46ဦးမတရားဖမ်းဆီးထိန်းသိမ်းခံရတာ124ဦးလွတ်လပ်စွာသွားလာခွင့်ပိတ်ပင်ခံရတာ58ဦးရှိခဲ့တယ်လို့ New Zealand ဖွဲ့ရအစီအကံစာမှာဖော်ပြထားပါတယ်အထူးသဖြင့်စည်ရေးပြိပကဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူခွေးရေးချိုးဖောက်မှုတံခံနေရတယ်လို့ New Zealand Generation ဝဲအဖွဲ့မှူးဆောင်ဒါရိုက်တာကုဘူပူကပြောပါတယ
်ဒီပြိပကဖြစ်ပွားရဲ့ဒေသတွေမှာတော့ဥမာတင်ရခိုင်ပြည်နယ်မှာအများဆုံးဖြစ်တယ်ဒီနောက်ကရှင်းပြီးလည်းပုံမှန်လည်းဒီလိုဖြစ်သွားတဲ့ကိစ္စမှာဆိုလို့ရှိရင်တော့ဒီမတရားဖန်တီးတဲ့ချက်မှုတွေကတော့ဖြစ်နေအောင်ပြရတယ်ပေါ့နော်မတရားဖန်တီးမှုတွေကြောင့်လို့ရှိရင်တော့ခြားပြည်နယ်တိုင်းမှာအကုန်လုံးပေါ့ဖြစ်တာပေါ့နော်ကျွန်တော်လည်းဒီလိုကြီးတဲ့ခါမှာလည်းလည်းကိုင်ပရိုစီတက်မလို့အားရဟာကျွန်တော်ပြရတယ
်အစိငန်စာပါရ၃လတွင်ဥပဒေမဲ့တက်ပြခံရသူ46ဦးရှိခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်မှာ22ဦးရှမ်းပြည်နယ်မှာ15ဦးကရင်ပြည်နယ်မှာ2ဦးမန္တလေးတိုင်းမှာ3ဦးစကိုင်းတိုင်းမှာ2ဦးအေရဝတီတိုင်းမှာ2ဦးဖြစ်ကြောင်းလူစားလိုင်းဖွဲ့ရစီငန်စာမှာဖော်ပြထားပါတယ်။မတရားဖမ်းဆီးသိမ်းဆိုင်ခံရသူ124ဦးထဲမှာရခိုင်မှာဖြစ်ပွားနေတဲ့ပြည်ပခန့်တွင်လည်းလူခုရေးချိုးဖောက်မှုကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ရတဲ့ဒေတာတီတီကကျောင်းသားသမဂ္ဂဖွဲ့ဝင်23ဦး၊လူခုရေးကာကွယ်စောင့်ရှောက်သူ10ဦး၊နိုင်ငံရေးပါတီဝင်2ဦး၊သတင်းစာဆရာ2ဦးဖမ်းဆီးခံခဲ့ရကြောင်းလူစားလိုင်းဖွဲ့ရစီငန်စာမှာဖော်ပြထားပါတယ်။ဥပဒေမဲ့ဖမ်းဆီးတပ်ပြခံရတဲ့ဖြစ်စဉ်တွေသက်ဆိုင်ရာကိုတန်ကြားရမှာလဲဥပဒေစိုးမိုးမှုအားနည်းနေတယ်လို့ Generation Wave ဖွဲ့ရမှုဆောင်ဒါရိုက်တာကိုပူပူကပြောပါတယ
်ပြည်ထောင်ချုံနေတဲ့ဒီလေပေါ်မှာဒီလိုမျိုးရှိရဆဲဟာကျုံနေတဲ့ဒီလေပုံပြမှာစတူကျုံမှုအားပေးမှုတလူအောင်ဖြစ်တယ်ပေါ့နော်အဲဒီနောက်တော့လည်းဥပဒေအောင်စိုးမိုးမှုကြောင့်လည်းမတက်ရောက်နေပေါ့နော်ဒီတိတိပြည်ပခတ်ချုံနေတဲ့ဒေတာတွေမှာတရားဥပဒေစိုးမိုးမှုကလည်းအားနည်းနေတဲ့အခါကျတော့ဥပဒေကဘာမှကာကွယ်ပေးတဲ့အခြေအနေမရှိနေဘူးပေါ့နော်
မြန်မာနိုင်ငံမှာလူခွေးရေးချိုးဖောက်မှုဖြစ်စဉ်တွေပေါ်တန်ကြားနိုင်ဖို့အမျိုးသားလူခွေးရေးကော်မရှင်ကိုဖွဲ့စည်းထားပေမဲ့ကံကြွယ်ဖြည့်ရှင်းမှုအားနည်းနေတယ်လို့လည်းထောက်ပြနေကြပါတယ်။လူခွေးရေးချိုးဖောက်မှုဖြစ်စဉ်ကံကြွယ်မှုအားနည်းနေတယ်လို့ဝေဖန်မှုအပေါ်မှာအမျိုးသားလူခွေးရေးကော်မရှင်ဖွဲ့ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားဖို့အစဉ်သင့်မရှိသေးဘူးလို့အကြောင်းပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်တိုင်းနာဒေသတွေမှာလက်နက်ကပြည်ပခတွေတွင်ခလိငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကြီးမှုတွေနဲ့လူခွေးရေးချိုးဖောက်ခံရမှုတွေပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းလေး VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ဒီခိုင်တဲ့ချင်းမိနေတို့မှာစစ်ပွဲတွေရတက်မှုဆန္ဒပြခဲ့ကြလို့နှစ်ရှည်ထောင်နဲ့ကြာခံနေရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတမကတွေကိုအမြန်ဆုံးပြန်လုပေးဖို့နဲ့အင်တာနက်မရရှိတဲ့နေရာတွေမှာအင်တာနက်အမြန်ဆုံးရရှိအောင်ဆောင်ရွက်ပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောင်ကမ်းပါ
ရှိခိုင်းတဲ့ချင်းမီနေရုံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပြီးအင်တာနက်လိုင်းတွေအများဆုံးပြန်ဝင်ပေးဖို့တောင်းဆိုခဲ့ကြလို့ဖန်စီတောင်ချခံရတဲ့တက်ကြလှူရှားသူတွေနဲ့ကျောင်းသားတမကဖွဲ့ဝင်တွေကိုအများဆုံးပြန်လှူပေးဖို့လှုပ်လှဆတ်ထုတ်ပေါ်ပြောဆိုခွင့်ရေးစောင့်ရနေတဲ့အတန်းဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ဒီလိုတောင်းဆိုရတဲ့ပတ်သက်လို့အတန်းဖွဲ့ကတီထော ဒီကျွန်တော်တို့ကတရားအနာတတရားဆက်ဆက်ခံကြရတော့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အခုဟိုအခုလိုမျိုးကျွန်တော်တို့ကလလလပုံပုံတန်းလေးစကားကြီးပြောနေဆုံးနေတဲ့အချိန်မှာပဲဒီဒီလက်ဆက်ဆက်ကျင်နေဆိုတဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုပေးတဲ့အင်တာနက်ကိုပြန်ခွင့်ပေးဖို့ထုတ်ဖော်ပြောဆိုပေးတဲ့တောင်းသားတွေက1900နှစ်ကျော်တော့မှချမှတ်ခံထားရတာဖြစ်ပါတယ်ဆိုတော့ဒီတောင်းသားတွေပြီးတဲ့အခါမှာတက်ကြလှရှားသူတွေဖန်ဆီးခံထားတဲ့နိုင်ငံအကျဉ်းသားတွေအားလုံးကိုပြန်လည်ထုတ်ပေးဖို့အတွက်ဒီအခါမှာတော့ကျွန်တော်တို့ကနေပြီးတော့မှinternet ပြီးတဲ့ခါမှာ digital အခွင့်အရေးစတဲ့အရာတွေကိုကျွန်တော်တို့ကနေရာဒေသအပိုင်းချမရှိစေဘဲနဲ့ကျွန်တော်တို့ကတိုင်းနိုင်ငံလုံးဂန္ဓုညီတူရနိုင်ဖို့အတွက်ဂန္ဓုညီတူဒီ digital အခွင့်အရေးတွေ internet တောင်းဆိုနိုင်မှုတွေရဖို့အတွက်လည်းတောင်းဆိုပါတယ
်လက်ရှိမှာတော့ internet ပြန်ပွင့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြလို့ဖန်စီထောင်ချခံသူ62ဦးရှိပြီးအဲ့ဒီမှာမန္တလေးမှာဆန္ဒထုတ်ပေါ်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသိုလ်အဖွဲ့ဝင်တွေကတရှိထောင်နဲ့ချမှတ်ခံထားရတာလည်းဖြစ်ပါတယ်ဒါပြင်အတန်ပွဲဟာမြန်မာနိုင်ငံရှိပြည်ပကဖြစ်ပွားနေတဲ့နေရာဒေသတွေနဲ့ပြည်ပကမဖြစ်ပွားနေတဲ့နေရာဒေသတွေမှာသတင်းချက်လက်ရပိုင်ခွင့်နဲ့ digital အခွင့်အရေးတို့ပေါ်လေးလာဆန်းစစ်တဲ့အစီအကံသာတရားထုတ်ပြန်ခဲ့ပါတယ်။ဒီအစီအကံသာဟာတနေ့ကြာလေးလာဆန်းစစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံရဲ့ပြည်ပကမဖြစ်ပွားနေတဲ့မွန်ပြည်နယ်၊ကင်းပြည်နယ်၊တနင်္လာရီတိုင်းတို့မှာအင်တာနက်မရရှိတဲ့နေရာတွေရှိပြီး digital အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဆိုပါတယ်။အင်တာနက်30ခွင့်ရရှိတဲ့နေရာတွေမှာလည်းလူမှုကွန်ရက်တွေပေါ်မှာရေးသားတာတွေနဲ့ပတ်သက်ပြီးနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုတာတွေပြုလုပ်တာတွေရှိတဲ့အတွက် digital အခွင့်အရေးဆုံးရှုံးတာတွေရှိရလို့သုတေသနမှာပါဝင်ခဲ့သူဒူးပြတဲ့မက်ပန်းစုပြည့်အင်ကဆိုပါတယ်
။ဒီနေ့30စုတွေအင်တာနက်ရကြရတဲ့ဟုတ်တယ်သူတို့အဲ့ဒီတိုင်းမှာအင်တာနက်ရတယ်ဒါပေမဲ့သူတို့မှာဘယ်လိုမျိုးချုပ်ဖောက်ခံရမှုတွေရှိလဲဆိုပြီးတော့မှဆက်လက်ပြီးကျွန်တော်တို့ဒီပြည်ထောင်လုပ်လိုက်တဲ့အခါမှာဆိုလို့ရှိရင်တချို့ချုပ်ဖောက်မှုတွေကျွန်တော်တို့တွေ့ရတယ်ပေါ့မှာဆိုလို့ရှိရင်တော့ဒီ2020ပေါ့ August လတုန်းကဆိုလို့ရှိရင်ဒါမန္တလေးကဒီမန္တလေးဝန်ကြီးချုပ်နဲ့ပြောင်းစုဝေဖန်တဲ့ပေါ့နော်ဒီ social media တုံးဆွဲတဲ့သူတဦးကိုနိုင်ငံတော်ကြီးရဲ့ပြည်ဆင်မှုပုံမှန်တင်းနေလေးကကြီးနဲ့တရားစွဲခဲ့တာတွေ့ရတယ်ပေါ့နော်နိုင်ငံတော်ကြီးရဲ့ပြည်ဆင်မှုပုံမှန်တင်းနေလေးကကြီးရဆိုလို့ရှိရင်ဒါကဖြစ်တဲ့ကအနည်းဆုံး20ချီကျနိုင်တဲ့ပုံမှန်မျိုးပေါ့နော်အဲ့တော့ပုံမှန်လူမျိုးနိုင်ငံတော်အစိုးရတွေကိုဝေဖန်တာနိုင်ငံရေးသဘောရဝေဖန်မှုတွေကိုပြုလုပ်တာဒီလိုမျိုးဥပဒေရေးနဲ့ချင်းချင်းထက်ထက်အဲ့လိုမျိုးတစ်ခါတည်းသူတွေတွေကိုလည်းတွေ့နေရတာပေါ့နော်အဲ့လိုမျိုးချုပ်ဖောက်ခံခြင်းတွေမြင်နေရတယ်အဲ့တွေ့နေရ
ဒါအပြင်ပြည်ပစာတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ကိုဗစ်ဖြစ်ပွားခြင်းပြည်သူတွေအနေနဲ့သတင်းချက်လက်ရရှိမှုတွေနှောင့်နှေးခဲ့တာတွေလည်းရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာတမတော်နဲ့အီတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တဲ့အချိန်ကစလို့အင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ကျော်လာပြီဖြစ်ပြီးလက်ရှိအချိန်မှာအင်တာနက်အမြန်ဆုံး 2G ပဲဖွင့်ထားပေးပါတယ်ခင်ဗျာကျွန်တော်ထောင်ကံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကိုဗစ်ကာလအတွင်းဆက်ရောအလုပ်ရုံတွေမှာအလုပ်သမားရှော့ချမှုတွေကဆက်လက်များနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအကနွန်ပါပကောတိုင်းထဲကလေပတ်လောက်ကင်နေတဲ့ဖနက်ဆက်ရုံတစ်ခုမှာအော်ရာမှာယူမှုရော့နေခြင်းနဲ့ကောင်ကျန်းပြက်စီပြက်လက်မှုကိုအကြောင်းပြပြီးအလုတ်သမိုင်းအင်အား2500လောက်ချော့ချဖို့လှုံ့ဆော်နေတယ်လို့အလုတ်သမိုင်းအရေးလှုံ့ရှားသူတွေက VOA ကိုပြောပါတယ်။ကွန်ဝေးကာလာဆက်ရုံတစ်ချို့မှာအလုတ်သမားတွေကိုအများအပြားချော့ချလိုက်တယ်လို့အခုဆက်လက်ချော့ချဖို့လှုံ့ဆော်နေတဲ့ဆက်ရုံတွေရှိတဲ့အတွက်အလုတ်သမားအများစုကအလုတ်လက်မဲ့နဲ့ရင်ဆိုင်လာနေရတယ်လို့ပကောမြို့နယ်အလုတ်သမားအဖွဲ့အမှုဆောင်သောဝေဝေလွင်ကပြောပါတယ်
အခုလာမယ့်တစ်လပိုင်းကစားလို့အင်္ဂလိပ်ရှုဖလန်းချုပ်တဲ့ဆက်ရုံပေါ့နော်ဒါရင်တော့ဆိုရင်နှစ်ပေါင်း15နှစ်လောက်တောင်ရှိနေပြီပေါ့ရက်တည်ကြတာပေါ့နော်ဒီဘကူတနိုင်ငံလုံးမှာဆိုလဲအကြီးဆုံးလို့တော့ပြောလို့ရတယ်ရှင်ဆက်ရုံလေ2500လူကြီး2500ရှိရဲဆိုပုံများနေတက်လက်တာတို့ဟိုမမာယူတော့တာမျိုးလို့ပေါ့နော်အော်ဒါကြီးမမာယူတာမျိုးလို့အဲ့လိုမျိုးကြီးပြောပြီးတော့ပိတ်တာပိတ်တိုင်းတော့မှအနေထားမှရှိရဲရှင
်ဟိုတစ်လပိုင်းနေစားပြီးတော့ရောက်တစ်ထောင်ချော့မယ်နှစ်လပိုင်းမှာတစ်ထောင်ချော့မယ်သုံးလပိုင်းမှာ900ချော့မယ်ဆိုတော့2500ပေါ့လူကြီးအလုပ်လက်မဲ့ဖြစ်ဖို့လည်းရှိပါတယ
်အလုပ်တက်နေတဲ့အလုပ်သမားတွေကိုအရင်ချော့ချမှဖြစ်ဖြစ်အတော့လိုက်ချော့ချမှဖြစ်တာကြောင့်အလုပ်သမားတော်တော်များများအခက်ကြုံနေရတယ်လို့လည်းပြောပါတယ်
ကောဒိုင်းမှာကိုဝဲကတ်ယောဂါကာလအတွင်းအလौဒမားတွေကိုစက်တိုက်လျှော့ချခံရပြီးအလौဒမားနှစ်ထောင်လောက်လျှော့ချခံရလို့အလौရှင်အလौဒမားပြဿနာတွေကိုဖြေရှင်းခဲ့တာရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့လူဆိုအားအယဉ်မြင့်ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်ကိုမှာတော့ဘုလို့ရဲ့စက်ယုံတွေမှာရှိတယ်လौဒမားတွေကဟိုလျှော့တာဘာလို့တချို့စက်ယုံတွေအရင်တစ်ထောင်ရှိရဆိုရင်တဝက်လျှော့တာရှိရဆုံးမမုံတပ ဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပ
ကျင်လောက်ရှိပြီးအလုတ်သမားက6000ရှိပါတယ်။စက်ရောင်အလုတ်ရောင်ပိတ်တန့်ခြင်း၊ယာယီရက်ဆိုင်ခြင်းစသဖြင့်ဘလို့အကြောင်းကြောင့်ဖြစ်စေလုပ်ငန်းရှင်ကအလုတ်သမားတွေကိုတရားဝင်ကြိုတင်အသိပေးဆောင်ရွက်ရမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်။အလောက်ရောင်အလောက်သမားဥပဒေအတိုင်းဆောင်ရွက်ရမှာဖြစ်လို့မလုံဆောင်တဲ့လုပ်ငန်းရှင်ရှိပါကအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်။မြန်မာနိုင်ငံကိုဗစ်ကပ်ရောဂါဖြစ်ပေါ်တဲ့အချိန်ထဲမှာလုပ်ငန်းရှင်တွေကရုတ်တရက်ဆက်ရုံပိတ်သိမ်းတာအလောက်သမားတွေကိုရှော့ချတာစတဲ့ဖြစ်စဉ်တွေရှိနေပြီးအလောက်သမားအတော်များများစားဝတ်နေရအကျပ်သေးနဲ့ရင်ဆိုင်နေကြရတယ်လို့လည်းအလောက်သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ဆည်းရေးတာဝန်ခံသောခခကပြောပါတယ်
။အခုမှကျတော့ရုတ်တရက်လူသားလျှော့တဲ့ရုတ်တရက်ဆက်ရုံပိတ်သိမ်းနေဆိုတဲ့ကိစ္စကြီးကဒါအမတန်ရက်စလွန်နဲ့ဒီမှာတော့တစ်ဖက်ကဥပဒေအရလည်းတည်တည်ချာချာမစည်းပြတ်နိုင်တယ်လို့တစ်ဖက်မှာလူမှုတရားမျှတမှုအရလည်းဒါအမတန်ဆိုးဝါးတဲ့လူမှုတရားမျှတမှုတွေအမတန်ဆိုးဝါးတဲ့ဖြစ်စဉ်တွေဖြစ်တယ်။အလုံသမားတွေကအခက်အခဲအများကြီးဖြစ်တယ်။သူတို့မှာဟိုလာစဉ်ပေါ့နော်စာဝတ်နေရေးတရှိရှင်းဆောင်ရနေရတဲ့အကျိုးကိစ္စတွေရှိနေတယ်နော်။ပြီးတော့ဟိုဒီတနေ့လုံးမှာတနေ့စားကဒီအခြေခံလို့ဒီမားကြီးဖြစ်တယ်လေနော်။အများကြီးအခက်အခဲဖြစ်ပါတယ်။အထူးသဖြင့်ဒီအမျိုးသမီးတွေဦးဆောင်နေတဲ့အိမ်ဆောင်ရေးကြီးနော်။ပြီးတော့ဒီကလေးမိခင်တွေပေါ့နော်
။အလောက်သားလျှော့ချခြင်းနဲ့ပတ်သက်လို့ဥပဒေမှာတည်တည်ကြကြပြဋ္ဌာန်းထားတာမရှိတာကြောင့်ကိုဗစ်ကာလမှာလုပ်ငန်းရှင်တွေကအခွင့်အရေးယူပြီးလောက်သားလျှော့ချမှုကိုအများကြီးလှုံ့ဆော်လာတယ်လို့လည်းအလုပ်သမားအရေးလှုံ့ဆော်သူတွေကဆိုကြပါဗျ။အလုပ်လက်မဲ့ဖြစ်သွားတဲ့အခြေခံလောက်သားအများစုမှာအထူးသဖြင့်စိုက်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေပုံမထိခိုက်လာတာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတဲ့လူတွေလည်းရှိတယ်လို့လည်းတောကခကပြောပါဗျ။အလုတ်သားအင်အားလျှော့ချတာအလုတ်ထောက်ခံရတာစတဲ့အလုတ်သမားပြည်ထနာနဲ့ပတ်သက်လို့တက်ဆိုင်ရာကြီးကြပ်ဌာနထံတင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်ပေးတဲ့နေရာမှာအားနည်းနေဆဲဖြစ်တယ်လို့အလုတ်သမားနဲ့အလုတ်သမားအရေးလှောက်ရှားသူတွေကပြောကြပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေတရင်ပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်160ကျော်ကိုဒီဇင်ဘာလ23ရက်နေ့ကနေရာပြောင်းဖို့ရမှာထိတ်တဲစကန်နေတဲ့ကလွတ်ရက်စီအကျဉ်းသား40ကျော်ပါဝင်တဲ့အကြောင်းကိုပြောပြပါမယ်။ကျမကမအီးမှာပါ။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိတ်တဲခံနိုင်ရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရာပြောင်းဖို့ရမှာနောက်ထပ်အယောက်160ကျော်နေရာပြောင်းဖို့ခဲ့တာပါ။ဗုဒ္ဓဦးနေ့ကပြောင်းဝေးရသူတွေထဲမှာတော့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိတ်သိမ်းခံရသူတွေပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေဆိုင်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။မလေးရှားနိုင်ငံအကြောင်းမျိုးကြောင့်ရရှိလာပြီးအထောက်ထားမဲ့ပြီးဖန်ပြီးထိတ်သိမ်းခံရတဲ့မြန်မာနိုင်ငံသား43ယောက်ပါဝင်တယ်။အလုံးအမျိုးသားတွေကြီးပဲသူတို့မြေကြီးတော့လူအများစုကတော့အဲပြီးခဲ့တဲ့7လလောက်ကမလေးရှားနိုင်ငံကိုတရားမဝင်နိုင်ကြောင်းဒီဟာနေပြောရောက်လာတဲ့အခါမှာဖန်ပြီးထိတ်သိမ်းခံရတော့သူတို့ပြောကြပါတယ်။5ရောက်တော့သူတို့ကအနည်းတစ်နှစ်စီနေခဲ့ရတယ်5ရောက်တော့ကကျန်တဲ့လူတွေက8လ9လ6လအဲ့လိုအသီးသီးပြန်သွားကြပါတယ်သူတို့တွေကတော့ဖန်စီခံရတဲ့လူတွေကမလေးရှားနိုင်ငံကိုတရားမဝင်လမ်းကြောင်းကနေပြောကိုဗစ်ကာလမှာဝင်ရောက်လာတဲ့လူတွေလမ်းမှာဖန်စီခံရတဲ့လူတွေဖြစ်တယ်ဆိုတဲ့ကြောင်းသူတို့အဖန်ကားတဲ့လူတွေကပြောပါလေ
သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်ကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖန်စီခံရသူတွေဖြစ်ပါတယ်အကြီးစခန်းကနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြန်မာပရဟိတအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနှွေးတွေနဲ့ဖနက်တွေကိုလှူဒန်းပေးခဲ့ပါတယ်။ကယောဂါကာလမှာ ဒီတဲ့စကန်စတုံးကမြန်မာတထောင်ကျော်ကိုလည်းနိုဝင်ဘာလထဲမှာနေရပြန်ဖို့ပဲပြီးအခုနောက်ထပ်လည်းဒီဇင်ဘာလထဲမှာလူရဲစေတူတွေကိုပြန်လွှတ်ပေးနေတာပါခံမှန်းကြီးမြန်မာနိုင်ငံသား
90,453 ရာကျော်နဲ့96,393ရာရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာလည်းဖြစ်ပါတယ်ကျမမအေးမှာ မြန်မာစစ်တပ်ရဲ့ရူဟင်ဂျာတွေပေါ်ရဲစခန်းတွေကိုအစ္စရေးကုမ္ပဏီကအပိကူနီကချင်းဆွဲကောင်းစနဲ့ဖိုင်မန်ဝိုင်းဂလတ်စ်ရဲ့ဆောင်းပါးကိုတိုင်းမ်းစ်အော့အစ္စရေးဒေါ့ကွန်ကဥစွာထုတ်ပြောကြလိုပါတယ်။အစ္စရေးကုမ္ပဏီတခုဖြစ်တဲ့ဂျီလတ်ဆက်လိုက်နက်ဝတ်ခ်နှစ်ထောင်ဆက်ကနေမတိုင်ခင်မြန်မာစစ်တပ်မွတ်စလင်ဆန့်ကျင်ရေးဝါချင်းတီမှုမှအသုံးပြုခဲ့တဲ့အင်တာကမ် Kladanaga Achala Safe Fawin, Chris Sidodiga, Nimasetago, Chilatka Kunjipi Sure, the Kulomuka, Natan Matanga Chikere Sureba, a Guru Chain Tea Ha Jong is at today, Bashing Mama, a Ye Yamasuda, Kalasikan Samajamasi Rulu Kyojan Kuka Pojawai. Chile Company in Hong Kong, Asia Set, USA, Huge Networks, Luxembourg and UK, Intercept Dule Pawin Yang Pojatawai. Chile Tan, Natansa Tonga, Skynet and Pubebi, Cellular Lungan or Lupanguya Sigero Lesuare. Skynet has set up by Navari Union Tanjaya, Ruinya Sandy and Mundi Yetlums of Ru, Majahana Tubinger Elule, Justice for Myanmar, Yamitanaba Pojatawai. ညပြဒေသကြီးရဲ့ခန္ဓာမှုဟာမျိုးရင်းမာသာမကညနေဆက်ဆက်နေတဲ့စင်ကြီးဘုံဒေသအတွက်ပါပါဝင်ကျုံလီရမဲ့ဆိုတဲ့ခေါင်းစဉ်နဲ့ဒီဗက်စ.ကောမ်မှာရေးသားထားတဲ့သမတ်တပုတ်ကိုလည်းဆက်လက်ပြောပြလိုပါတယ်ခိခိုက်ချာမာရီယာဒီဇာဗွန်ဗရက်နင်းချူချူအီရူစူပန်ရေးသားထားတဲ့စာရင်ဖြစ်ပါတယ်မြန်မာနိုင်ငံရုံမြို့ကိုနေဘက်ကပြောင်းရွှေ့လာသူတွေအများကြီးရှိရနေပြီးစင်ကြီးဘုံမျိုးရင်းမာသူ ဒါကြောင့်အလုတ်ကံရဖို့လွယ်ကူတယ်လို့လည်းဆိုထားပါတယ်။အေဂျင့်တော့အင်ဆိုတဲ့သူတို့ရဲ့စီမံကိန်းကချွေးပြည်သားမြို့သစ်ကိုအခြေခံပြီးပြုလုပ်ထားတဲ့သူတွေတနာကမှဒီမြို့သစ်တွေမှာနေရဒူရီဟာမြို့သစ်ကိုပြောင်းရွှေ့လာကြပြီးနောက်အကျွေးတင်နေကြတယ်။စကြဝဠာမှာတပါတခြားလုပ်ငန်းတွင်းနေမှုကလည်းမရှိကြဘူးလို့တွေးစီရတယ်လို့ဆိုပါတယ်။ဒီလိုနေထိုင်နေရတာကိုကြည့်လိုက်ရင်လည်းပဲအင်မတန်ဈေး
ဆိုရဟာမြို့လေကောင်စီမံကိန်းတွေအတွက်သာအဓိကငွေကြေးအကုန်ကြခံရဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါကြောင့်အဘင်ရီစီလီယန့်လို့ခေါ်တဲ့မြို့ပြဝန်ကျင်ကြံ့ခံရေးလုပ်မယ်ဆိုရင်မြို့နဲ့နမိတ်တွင်းမှာသာလုပ်နိုင်ရင်လည်းမပြီးပဲမြို့တွင်းနဲ့ဆင်ခြင်ပုံပြဿနာတွေကိုအညီအမျှဥတွဲညီနိုင်လုပ်ဆောင်သွားဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ကျွန်တော်ခ ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကိုနားဆင်ကြပါခင်ဗျာ။
American Tanga, Chata Brady, Manekin, season we go, select Tolum Pini Bare.
ဒီရေအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
19ခုနှစ်ရာနေ့ခုနှစ်နိုင်ွယ်အထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ဖြင့် VOA
မနက်ငယ်တုန်းကသူဥအောင်သူကြီးနဲ့တော့ကြိုးစားဆွေးနွေးဆုံးတာဖြစ်ပါတယ်။ကြာပြီးနေရာကျင်းပပြီးကြတဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့ရလဟာဒုက္ခမှာပြင်းပြင်းမဖြစ်နိုင်တော့ဘူးလို့ဥအောင်သူကြီးကစတင်ဆုံးသတ်ပါတယ်။အခုကတော့ရွေးကောက်ပွဲပြီးသွားတဲ့ခါကျတော့အန်အယ်ဂျီကတော့ပြောမယ်ဆိုလို့ရှိရင်တော့အပြတ်တတ်ပေါ့နော်။တောင်ပြူကမ်းပြူအနိုင်ရသွားပါတယ်။ဒါနဲ့ထင်သလောက်တော
Majority might is majority rights ပဲပုံစံမျိုးနဲ့ပေါ့လေ
အခုချိန်ကြီးပြောမယ်ဆိုရင်အတန်တိတ်နေတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့
ตัวนี้ก็เป็นนายนี่ส่วนนี้แต่เอาไว้ไม่กวนทางนี้เจ้าเป็นนายกเนี่ยเอาไว้ทางนี้ไม่กวนหมดเนาะแต่ถามว่าเมื่อวันศุกร์เช้าเนี่ยกูยังยี่ชีเอ็มยี่หมอดีนามแม่งานเนี่ยเจ้าบาลูกบ้านเมื่อสักเดือนกูชอบยากกูชิบไปเลยตอนนั้นยูมาเข้าไปเนี่ยกูชิบมาจ้ะรอจันทร์รู้ว่าพี่เราเมื่อวันเนี่ยอะไรวะเนาะที่จะดูจะได้ยินไปเขาไปกูจ่ายกี่จ่ายอะไรนี่ทำยี่ชีเดือนนี้จันทร์เช้าเนี่ยตอนนั้นกูจะรอเนี่ย อีลูนี่ตัวเราไม่ยอมเหนื่อยนะบอกเนี่ยฉะนั้นรู้อีกูเป็นอาจารย์เจ้ามาเว้ยอีอีโอฉะนั้นรู้อยากแค่อาจารย์จริงๆอะไรนะมีดีชีเอ๋ตัวเอ๊ะอะไรก็บางทีรู้จริงๆอะไรเลยอาจารย์เชื่อมีดีเนี่ยจริงๆมาช่วยพิชโชมาลาบอกเนาะแต่เราไม่ควรที่ว่าเราอีสุราเจ้าหลังเนี่ยสัมผัสได้ไหมดีลูกตาเจ้าหลังก็ที่ไหนยังจริงอะไรจริงๆตัวเจ้าที่ทำอยู่วะเนี่ยตัวเอ๊ะเราไม่รู้เลยจะมาตุ้งที่ทำมาจ้าเองเจ้าอารมณ์เราไม่รู้เ
တမရောရဲ့ လူဆန္ဒ အတိုင်းကျညာတာဖြစ်တယ်လို့တချို့ကပြောကြတာပဲ ဆိုတော့အခုကမှတဲ့အချင်းနေရှိပါလေ အဲ့မှာ AA ကိုအကျံပဲအဖွဲ့အစည်းဖြစ်ကျညာတာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ တမရောရဲ့သဘောထားနဲ့ NLD ရဲ့သဘောထားဘယ်လိုရှိနေပါလဲပြောလို့ရစေ
တမရောဘက်ကတော့ဒီကိစ္စမှာသူကရန်ရီကိုလက်တွေ့ကြကြဆုံးဖြတ်တယ်လို့ယူဆနိုင်တယ် အခုကြားသလောက်ဆိုလို့ရှိရင်အောက်ချီမှာပြစ်ခတ်ရသေးသေးလို့ဖြစ်လာတယ်ပုံပြီးတော့ဟိုတင်းငင်လာတယ်ဆိုတော့အမိသားမိကြားပါတယ်ဆိုတော့နောက်တစ်ခါကျတော့လေဒီတက်မလို့ကိုယ်တိုင်ကဒီတက်မှုငားရောက်ပါပြီးတော့ဒီငင်းရည်ဆွေးနွေးမဲ့ဆိုတဲ့အဖွဲ့ဖွဲ့လာလို့ရှိတယ်ကျွန်တော်ကလည်းသတင်းထွက်လာတော့ဒီဘဝဒေတာထဲမှာသွားပြီးတော့ဒီအစီအစဉ်တစ်ခုဒီအစီအစဉ်အဖွဲ့အပါဝင်ပေါ့နော်ဒါပြီ
အဲ့ဒါကိုပဲဟိုနည်းနည်းဥစားပေးဖွင့်ရင်းကဟိုအဲ့ဒါကိုပဲဟိုနည်းနည်းဥစားပေးနေသလားဗောနော်အဲ့ဒီအစိုးရဘက်ဆိုတော့လို့ပြောလင်းလာတာကတော့ဧပြီပြည့်နေမှာပေါ်လာမယ်လို့ယူဆတယ်ဗောနော်အဲ့တော့အစိုးရဘက်ကလည်းဒါနဲ့ပတ်သက်လို့တိတိကျကျထုတ်ပြောတာတွေကျွန်တော်တို့မကြားသေးပါဘူးခင်ဗျာဆိုတော့အဲ့ဒီရွေးကောက်ပွဲကတကယ်ကျင်းပလာနိုင်တဲ့အခြေအနေရှိတယ်လို့ထင်ပါတယ်သမ္မတကိုယ်တ
So not quite a big gamma to the kino or Japan and Yanga, a two tandem mamono, Sasatawa, Yuki, Kuanga, New York, who don't only who Japa, Nomi and the Purgo, who better people looking in the Hungary here.
ဒီတဲ့ရင်းနေကြောင်းလဲကျွန်တော်ပြည်သူလူမျိုးအဖို့ပြီးတော့ဟိုပြောလင်းချက်ထားတယ်လို့ထင်ပါတယ်ဆောသာကဝါရဲ့လွန်မြန်ဟာအေအေနဲ့တမတော်ဂျာရဲမှာပဲလွန်ပြန်လာလာသူတို့လွန်မြန်ကသုံးဝင်းဆိုင်အေအေရဲ့တမတော်ရဲ့ဒါမြူရဒီမိုကရေစီဖော်ယူအစိုးရရဲ့အဲ့ဒီလူကပြန်လာရှိခဲ့ပါရဲ့လားကျွန်တော်မိကျင်တာကဆောသာကဝါပေါ်မှာသဘောထားဆောသာကဝါရဲ့အကျိုးပန်းမှုတွေကအစိုးရတကဘယ်လိုသဘောထ mesti usaha dah gawai, lu sengaja gulup jauh jauh le jauh luah.
Okay, jono cara dalam garu cara sesuatu le jono media potong jadi ya ba. Tapi lo aje boleh, bujuk bujuk ni online ni jauh kan tu jaya, tuh semua ni ni tu le, itu lomia TV le sudah terjadi ni si ba le. So dah ini le, jono tu ni ni lo pion ni yang masih ba le, perlu cuci si le yang masih ba le.
Di kalama, kongsong nyaman ni le, nyaman je boleh. Cila ni le, kong ni bu. The best case scenario going below me male
tenom dina ga ro bo no energy a di chain ma tabo ra chi bi lo pc pi yo jaw le ni da jaw wo pe le shao mo so yin da nai nga twet kaung le ala la phit twa mo lo yo yu sa nai ma le so ai lo ma ma hou wu so lo shin lo chano lu di che ho ba kaung le hyo le ja me sia chi ni le shi twa nai le lo phit ma le
energy ne Jika ni naya metamor, ma bahagai kiri sini balik. Metamor bega kau lulu lala sini le, lu jom ni mula.
Bujang bujang ni awal ni ada. Tahun ni nanti jom Julai mo, elok mah naik juga macam tu. Tapi ni cakap juga la siapa. So elok metamor memang malay tengok ni nado di generation ni siapa kau jauh ni muzik, jauh ni siapa lagi asyik ni cene. So dah ini le. Or เนี่ยตะคู่ဖြစ်တဲ့ခါကျတော့သူ့ရဲ့အဖွဲ့ကြီးရဲ့အကျိုးစီးပွားနောက်တစ်ခုကကျတော့သူ့ရဲ့အဖွဲ့ကြီးကိစ္စတွေဟာချက်သင်စားဖို့လို့လိုလိမ့်မယ်လို့ထင်ပါတယ်ခင်ဗျဟုတ်ကဲ့ဒါဒီမိကောင်တော့မမေးခြင်းနဲ့မေးရဖြစ်ပါတကယ်လို့ဒါအကောင်ဆုံးညွန်မန်းတာမဖြစ်ခရင်အဆိုးဆုံးတော့ဘယ်လောက်ထိဖြစ်သွားနိုင်ပါလဲကောင်တင်ဟုတ်ကဲ့ဒီကောက်ပွဲကြောင့်မလို့ကျွန်တော်တို့ပုံ ဆက်ရှိတာပဲဘောနော်ကျမကြီးဝင်ခံတာထုတ်ပြန်တယ်ဒီရရဆိုလို့ရှိရင်ကျွန်တော်တို့ကကိုယ်ဈေးတွေကလည်းစိတ်အားထားလို့မရသေးဘူးသူ့ဘာသာကိုယ်တတိထားကြပြီတော့ဆိုတာမျိုးပြောပါတယ်အချိန်ကြီးတော့သတိတက်ကမတ်တကလို့ဖြစ်သွားတယ်ဘောနော်နောက်တစ်ခါကျတော့စီးပွားရေးကပြည်သူကအခုချက်ပေးလာကြတဲ့အနေအထားဘောနော်နောက်တစ်ခါနိုင်ငံတကာယင်းနှုံးမှန်မှုနောက်ကဘာကြီးတစ်ခုလုံးရဲ့စီးပွားရေးအကျတ်သေးဘောန
ကျွန်တော်တို့အတွက်ပုံမှန်လင်းချက်တစ်စုံတည်းအရှိမယ်လို့တော့ထင်ပါတယ်ခင်ဗျအဲ့တော့အဓိကညွှန်စရာကတချို့ကတမတော်ကြီးနိုင်ငံရေးကနေပြီးတော့နောက်ဆုံးဖို့ကိစ္စနောက်တိုင်းသားရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းသားတွေကိုလှုပ်ပိုင်ခွင့်တိုင်းသားပါတီတွေရဲ့အနိုင်ရလူတွေကိုအုပ်ချုပ်ခွင့်အနာအပြုအဝပေးနိုင်ဖို့သူတို့ရဲ့နှစ်သက်သူကိုဝန်ကြီးချုပ်ဖြစ်လက်ခံဖို့စသဖြင့်ကိစ္စတွေရှ
ဒီကနေ့ကျွန်တော်တို့ရှိတဲ့ဆင့်တူးနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
covid 19 ကာဝေးဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ 2022 ခုနှစ်ဧပြီလရောက်မှသာ covid 19 ကာဝေးဆေးတွေစတင်ထိုးနှံနိုင်လိမ့်မယ်လို့သိရပါတယ်ဘယ်လိုမျိုးစားအသုံးပြုမယ်ဆိုတာကိုတော့မသိရှိကြသေးပါဘူးလက်တလောကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေတဲ့ covid 19 ကာဝေးဆေးအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်ဒီအမေရိကန်နိုင်ငံကထုတ်တယ်မိုဒါနာဆိုတဲ့ဆေးရည်ဒီ
ဒီနှစ်ကအစလို့ရှိရင်ကာကွယ်ဆေးတမိုင်းမှာပထမဦးဆုံးဒီဗိုင်းရပ်ရဲ့ဗီဇာနော်RNA ကနေတည်တံ့ဖယ်ရှားပြီးတော့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးအသစ်တမျိုးပေါ့နော်အဲ့ဒီအသစ်တမျိုးဖြစ်အောင်မြင်လာတယ် အကယ်၍များသူကိုတမျိုးကြသည်ဆရာတို့ဒီ refrigerator ထဲမှာပွိုင်းမိုင်းနပ်စော်ရီ2ဒီဂရီကနေ8ဒီဂရီဆယ်လ်ဆီယပ်မှာသိမ်းနေဆိုရင်900ပဲသိမ်းနိုင်ဆိုတော့ဒီဆေးမျိုးစားနှစ်မျိုးကိုတနိုင်ငံလုံးတိုင်းနာနဲ့လွှမ်းခြုံမှုဆိုရင်လည်းဒါချမ်းသာတဲ့နိုင်ငံတွေကပဲအဓိကเนาะဒီဟာကိုအားနည်းတယ်မပြတ်ပဲသုံးဆွဲထိုးနှံနိုင်မယ်လို့ထင်တယ်နောက်တစ်ချက်ကတော့သူရဲ့ကုန်ကြမ်းဆေးကိုကြည့်
နီးနဲ့ထုတ်ထားတဲ့ဒီ AstraZeneca က $4 လောက်ပဲပုံကြေးစီရှိတယ်လို့အကြံဉာဏ်သိရတယ်ပေါ့နော်ဒါကြောင့်ဒီနှစ်ခုရှင်းလိုက်ရင်ထိမ့်သိမ့်မှုဈေးကြီးတယ်နောက်တစ်ခါက ကုန်ကြမ်းစည်းစည်းကြီးတဲ့အစ်ပေါ်တော်မူတာနဲ့ဖိုင်ဇာစည်းတွေဒီနောက်တစ်ခါဒီအောက်ဆိုယူနီဗာစီတီထုတ်တဲ့စည်းအစစနစ်ကကတော့ကုန်ကြမ်းစည်းလည်းနေတယ်ထိန်းသိမ်းတဲ့အခါမှာဆရာတို့နေစဉ်ဆရာတို့ဘုံမှန်ထိုးနေတဲ့ကာကွယ်စည်းထိုးတဲ့ဒီစနစ်အတိုင်းပဲထိန်းသိမ်းလို့ရတယ်ဆိုတဲ့အတွက်ကြောင့်မလို့တကမ္ဘာလုံးအတိုင်းအတာနဲ့လွှမ်းခြုံနိုင်နေ
စီမျိုးစာဖြစ်တယ်ပေါ့နော်ဒါတော့အသုံးပြုနေတဲ့ကိုဗစ်-19အပြေးဝါရဖို့ဆိုရင်နှစ်ကြိမ်ထိုးနှံပေးဖို့လိုအပ်ပြီးတစ်ကြိမ်နဲ့တစ်ကြိမ်ကြားမှာရသက်တစ်ပတ်၃ပတ်သို့မဟုတ်၄ပတ်ချပြီးထိုးနှံပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်ဥမာအောက်ဆိုယူနီဗာစီတီအစစနစ်ကဆိုလူပေါင်း2000နဲ့စံသက်ထားတယ်ဘူတာနာကလူပေါင်း3000နဲ့စံသက်ထားတယ်ဖိုင်ဇာကလ
ကျွန်တော်တို့အခုအခုလိုမျိုးအဲ့ဒီအချိန်ကြီးအောင်ကာကွယ်နိုင်တယ်လို့သိရတယ်ဒီအက်ဆက်ဇနီကာကတော့ဒီလူပေါင်း2000ဆန်းသက်ပြီးတဲ့အခါမှာ62ရာခိုင်နှုန်းကနေ90ရာခိုင်နှုန်းဈာတယ်မှာဒါကာကွယ်နိုင်တယ်ဆိုပြီးတော့သိရတယ်ဒီမျိုးစားတုံးမျိုးလုံးဒီ300တုံးမှ၄ဘက်ချပြီးတော့နှစ်ချိန်ထိုးရမှာဖြစ်တယ်နှစ်ချိန်ထိုးပြီးတော့ဂျပန်ရောက်ကစပြီးတော့မှာခုနပြောတဲ့95ရာခိုင်နှုန်းအကာအ င်းကဆက်ပြီးတော့ website ပို့တော့လုပ်နေသေးတယ
် COVID-19 ကာဝယ်ဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပြီးကာဝယ်ဆေးအာနိသင်အပြည့်အဝရရှိဖို့ဆိုရင်ရက်တစ်ဘက်၃ဘက်သို့မဟုတ်၄ဘက်ချပြီး၂ကြိမ်ထိုးနှံပေးဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဘုရားကတော့ VOA ရဲ့တပတ်တွင်အားကစားခဏကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတွေကတယောက်လို့ပြောမှာဖြစ်ပါတယ်။1986မက္ကဆီကိုကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်လုပ်နိုင်ခဲ့တာကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့အဲ့ဒီအချိန်ကာလဟာသူ့ကစားသမားဘဝရဲ့အထွတ်ထိပ်ကာလပဲဖြစ်ပါတယ်။အင်္ဂလန်နဲ့ Quarter Final မှာအင်္ဂလန်ကိုလက်နက်ပုတ်သွင်းခဲ့တာတကူအပြင်ကွင်းလယ်ကနေစပြီးအင်္ဂလန်နောက်တန်းတွေကိုကျော်ဖြတ်ပြီးသွင်းခဲ့တဲ့ဂိုးတွေကသူကိုပို့ပြီးတော့ကဘာကျော်စီခဲ့ပြီးတော့လူတိုင်းရဲ့ပါဇက်ဖျားမှလည်းမာရာဒေါနာဆိုတဲ့နာမည်ကရည်ပန်းစားခဲ့တာပါဒီပီစတင်ပြီးတော့ခြေခြေပြန့်ပြန့်ဖြစ်လာခဲ့တဲ့အဲ့ဒီကာလမှာမြန်မာနိုင်ငံအပါဝင်ကဘာတဝမ်းမှာရှိတဲ့ဘောလုံးဝါသနာရှင်အားလုံးလူလူကလည်းမာရာဒေါနာလို့ဖြစ်ချင်တဲ့အထီးကိုကဘာဘောလုံးလောကကိုလွှမ်းမိုးနိုင်ခဲ့သူလည်းဖြစ်ပါတယ်ဆိုတော့မြန်မာဘောလုံးလောကမှာရောဘလောက်အထီးလွှမ်းမိုးမှုရှိခဲ့ပါသလဲဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ကစားသမားဟောင်းကိုတင်မြင့်အောင်ကတော့
ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်เนาะဘယ်လောက်ထိ YouTube လဲဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာကျွန်တော်တို့ခြေသားဖြတ်ကစားတယ်ပေါ့เนาะကျွန်တော်ရဲ့မျိုးလိုက်ဝင်တဲ့တန်းတော့ဖြတ်ကစားတဲ့ချိန်မှာကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြည့်တော့အပူပဖက်နေသွားပဲသူ့ပူမတည်းသိတာအဲ့ဒါအရင်သိကြည့်တာကျွန်တော်တို့ကဒေါ်လာတန်တန်နေရာလောက်ရှိတယ်ကျွန်တော်အဲ့ဒါသိတာ
မြန်မာလူစဉ်အသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်ကတော့အခုလိုပြောပါရယ
်80ရေကမှာကျွန်တော်40စာဖြစ်တာပေါ့လူငယ်40အဲပြီးတော့80ဖြစ်ပြီးတော့89 90မှာကျွန်တော်ကျေးဇူးသားသွားတော့အဲဒီမှာကိုတန်းတိုးအောင်ရယ်ကိုတင်မြင့်အောင်ရယ်ကျွန်တော်ရယ်3ယောက်တင်းနဲ့အတူတူလေးမလေးရှားမှာကျွန်တော်ကျေးဇူးသားထပ်ကြတယ်အဲဒီရောက်တော့ကျွန်တော်ကဟိုဘလို့ခေါ်မလဲတခါမှလည်းမထွက်ဘူးလေအဲမှာရောက်တဲ့ဟိုကတော့လေလေရောက်တယ်မလေးရှားတော့ပြီဆိုတာနဲ့သူကဟိုလမ်းမှာပဲသူကချက်ချင်းစပွန်လာပေါ့စပွန်လာဆိုကျွန်တော် trainer စင်မဝတ်စုံနေတို့ဖနက်တီတို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေယူပေါ့ကျွန်တော်ယူသွင်းနေတယ်ဆိုတော့အဲ့ဒီမှာမာဒနာဝတ်တရားပူမသူဖနက်ကပူမဆိုကျွန်တော်ကမှတ်ထားတော့ဒီဘက်မြန်မာပြည်မှာသုံးဆန်နိုင်ပေါ့ကြော်စိန်တို့ကြော်မြင့်တို့ပဲကျွန်တော်တို့ကစီးရတာကိုဒီဘက်မှာရှိတယ်ဒီဘက်အဲ့ဘက်ထွက်တော့အာဒါမျိုးတွေအဲဆိုတော့ကွာတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးဖူးမောကတော့ရမှာပြောအဲအတင်းပိုင်အတင်းကလူတွေအဲပူမဆိုင်ကိုပို့ပေးတာအဲအဲ့လောက်ကြီးတော့မှတော့ယူသွားတာသူစီးတဲ့တလက်ပူမကိုစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလဲကြာကျွန်တော် training စင်းတော့ကိုယ်စုမဖြစ်ဘူးလေဖနက်နဲ့သူတို့ဒီထက်မျိုးကဘရိုးကစတာမို့သိပြီးတော့ဒီဘက်မှာရှားပါနေရပါတော့ဒီကျွန်တော်တို့အတီအသုံးဆောင်ပြစီတယ်ဆိုတော့အဲ့ဒီဖနက်ကိုစီးလိုက်တာ training စင်းလိုက်တာအန်ကယ်လေဟောအဲကြောက်ပတိကြိုင်လိုက်အဲ့လောက်ဒီကျွန်တော်အဲမာစတာကိုယူသွားတာပေါ့
Maradona ha bolong gwen ne ma shan shan da om ninge de lu bolong gwen pyin pa ma le name ji ye du ti yaw phit par de thu thu yin mu ye se tong swa mu pa we tu ye lu mu bwa ni thai mu poun san ni chaung da kha dia ma ma kaung ne tadin ni ne le do ja ga du phit par de da na patat pi lo a sa klaung shin ku so myu sa nga ro
ဘောလုံးမှာဘွားမှာသူ့ရဲ့ကစားသူတွေကမကောင်းလားဆိုတော့ကောင်းပါတယ်သူတို့လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးတွင်းအတွင်းနဲ့ဘောလုံးတွင်းပြင်ကဟိုဖြည့်ရတယ်ပေါ့ဖြည့်ရတယ်ကသူ့ကိုလူပူပြီးစိတ်ဝင်စားနေခဲ့တယ်ပရိသတ်ပူပြီးစိတ်ဝင်စားနေခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တာဘောလုံးတွင်းထဲမှာမတော်တာမဟုတ်ဘူးနော်ဘောလုံးတွင်းထဲမှာတော့ကစားသူကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ထပ်တိုက်စစ်မှုပေါ့နောက်ထပ်တိုက်စစ်မှုတရားဝင်ကကမ္ဘာအကောင်းဆုံးပေါ်လုံးမှာပြည့်စုံကြတယ်ဆိုတာသူ့ရဲ့ဖိုင်းဘလောက်ရှိလဲဆိုတော့ပြရတာပေါ့နော်
။ဘောဂော97မှာတော့မာရာဒိုနာဟာကိုကိန်းသုံးဆွဲမှုနဲ့ဘောလုံးလောကကနေ15လပြန်ခံခဲ့ရတာပါ။ဘယ်လိုပဲဖြစ်ဖြစ်မာရာဒိုနာဟာဘောလုံးပညာဘောလုံးကျွမ်းကျင်မှုအပိုင်းမှာတော့တစ်ခက်မှတယောက်လို့ဆိုရတော့အောင်ထူးထွန်တဲ့သူလို့ဆိုရမှာဖြစ်ပါတယ်။မော်လာရီစင်တိုက်စစ်မှုဟောင်ကူမျိုးလိုက်ဝင်ကတော့မာရာဒိုနာဟာဘောလုံးတစ်လုံးကိုလိုသလိုလုံနိုင်တဲ့သူဖြစ်တယ်ဆိုပြီးတော့ပြောပါတယ်။
ဘောလုံးတလုံးလူတလူသူကဟိုခြေောက်ကလက်ဖြစ်နေတယ်လို့လက်ကလုံနေတယ်လို့ပဲခြေောက်ကလည်းအမြင်မျိုးဟိုလုံလို့ရတယ်ဘောလုံးတလုံးနိုင်နေနေတယ်ပေါ့အဲ့ဒီအရပို့ပြီးတော့သူကနှစ်သက်တယ်နောက်ပြီးတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့ကိုမာကင်ပဲလုံလို့ရအောင်ထွက်တဲ့အခြေအနေကိုကြိုက်တာ
ဘောလုံးကစားတဲ့နေရာမှာမာရာဒိုနာရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးကိုတင်မြောင်ကတော့
ဟုတ်ပါနံပါတ်၁ခုနကဘလုံးရဲ့ technique သိကောင်းနဲ့ skill ရှိတယ်။နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့ concentration အားပေါ့နော်ဘလုံး concentration အားရအရင်ကောင်းတယ်။နောက်မှသူ winning spirit ရှိတယ်။ဒါကဘလုံးကသိနိုင်ရမှာမဟုတ်ဘူး။သူကဘလုံးဘယ်တယောက်ကိုဘလုံးသူကြော်ဖြတ်ရမလဲဆိုတော့ဟိုစိတ်ကအငြင်းရှိတယ်။ဆိုတော့ဒီဥစ္စာကိုကြည့်ချင်းပြသူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြည့်တတ်နေတယ်လို့ကျွန်တော်တော့ယူဆတာပေါ့နော်။အဓိကတော့ဘောလုံးပညာမှာအင်တန်ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့เนาะဘောလုံးသမားကောင်းတယောက်ဖြစ်တယ်နောက်တစ်ခုကတော့ဗါလဲဆိုလို့ရှိရင်အနိုင်လူခြင်းစိတ်ပြင်းထန်เนาะဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရန်ကောင်းရတာเนาะသူကိုင်းတဲ့ဝင်လာရဲဆိုလို့ရှိရင်ကွန်ပျူတာအဖြစ်ရှိတယ်ကွဲပဲနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘောလုံးစိတ်တက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကျွန်တော်အရန်ချက်အဲ့တော့ကိုပြောတဲ့အချိန်ကဘာလဲဆိုလို့ရှိရင်သူကရက်ပူတယ်ငါးပင်ငါးလက်မှလောက်ပဲရှိတယ်။အဲသူကအချိန်ကောင်းကြီးကိုတော်ပြတ်နေ။ဒီဘောလုံးသမားကောင်းတဲ့ယောက်ကသူ့မှာစကေးရှိရုံနဲ့မပြည့်စုံဘူး။ဆိုရဲဟာဘူးသိတာ။အဲ့တော့ကဘာလေးပဲသွားတဲ့အခါမှာသူ့မတ်ဆယ်တွေကိုကြည့်ပေါ့။အဲ့တော့ဒီမတ်ဆယ်တွေကိုသူရအောင်သူဘလူးထရိနီလုပ်ရတယ်။ဆိုတဲ့အခါမျိုးပေါ့နော်။ဆိုတော့အဲ့တော့တခုသူကတော့ပညာပေးတော့တာဘာလဲဆိုလို့ရှိရင်ရက်ပူတယ်ရှည်တယ်မဘောလုံးအဓိကမဟုတ်ဘူး။အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလို့ဆွဲတယ်ဆိုတော့သူတို့ရေဆိုင်ရတဲ့ defender ဆိုအလုံး6ပေဟို technique ပိုင်းဆိုင်မှာ very skillful ရှိပြီမဲ့လို့သူချလို့ရတဲ့ဟာတွေမှာလည်းသူကပြင်းပြထန်ထန်လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီဒီလူကျင်တဲ့စိတ်အနလူကျင်တဲ့စိတ်ကလည်းသူ့ကိုဒီလူဖြစ်ပေါ်စေတယ်ဆိုတော့တော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ player တယောက်ဖြစ်ပေါ်လို့စေတော့အတခုဖြစ်စေတယ်လို့ကျွန်တော်ယူဆတယ်
မာရိုနာဟာအာဂျင်တီးနားအသင်းနဲ့တူလူငယ်ရောလူကြီးကွာဖလားပြိုင်ပွဲတွေကိုဘိုးဆွဲခဲ့ပြီးတော့အဲ့ဒီပြိုင်ပွဲတွေမှာလည်းအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုရရှိခဲ့သူပါဒါပြင်နာပိုလီအသင်းကိုလည်းအီတလီစီးရီးဖလား2ချိန်ယူရိုပါဘောလုံးဖွဲ့ချုပ်ဖလား2ချိန်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတန်တန်းတစ်လျှောက်အထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ဝေါ်ဆော့ဂါမဂဇင်းကချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားစုကိုရရှိခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်ချက်ကအာဖဂန်နစ္စတန်နဲ့အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်ဥယျာဉ်လျှော့ချဖို့ဖြစ်တယ်လို့ယာယီကာကွယ်ရေးဝန်ကြီးခရစ္စတိုဖာမေလာနိုဝင်ဘာ18ရက်နေ့ကကြေညာထားပါတယ်။2021ခုနှစ်ဇန်နဝါရီလ15ရက်နေ့ဆိုရင်အဲ့ဒီနိုင်ငံတွေမှာအမေရိကန်တပ်ဖွဲ့ဝင်ဥယျာဉ်2500စီပဲကျန်ရှိတော့မှာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ဟာမူလအစီအစဉ်တွေအရမဟာဗျူဟာကြတဲ့ရည်ရွယ်ချက်တွေနဲ့ကိုက်ညီမှုရှိပါတယ်။အမေရိကန်ပြည်သူတွေကထောက်ခံကြသလိုအမေရိကန်ရဲ့မူဝါဒနဲ့ရည်ရွယ်ချက်တွေကိုပြောင်းလဲစေတာမဟုတ်ဘူးလို့ယာယီကာကွယ်ရေးဝန်ကြီးမေလာဆိုပါတယ်။အ Swangon Solo Nena Kanjare, Muche Bogu, Mia Biane, Troye Moyo Sakanjame, Yevore, Jesu, D. Tema, Tutale, Tima Pubarelo, Mr. Mila Kulu Piovare.
Together, we have mourned the loss of more than 6,900 American troops who gave their lives.
Afghanistan, Iran, and Yama, at the Songshong Gayare, American City, Chowtong Goya, Dway, Tenoro de Dway, Tuduqua, Wane, Jiguegeja, Bare. Sidan Kanzanija Durine, Yopain Daya Yanija Durio, Mamiare, Sidaya Yanija Du, Nadon Natanjova, Janoru Beroma Mameva Ulu Pyodwaraba. Afghan Tamara Ashraf Ghaniale, Afghanistan Nangama, Nyanchaye to attack Wenijare, American City Along with Jesu Tenshiva Jong, Tune telephone Pyosu Mutwe, Leinet Pyosu Lightelu, Shayi Kagwe, Wenji Mila Pyobare. Afghan Tawan Shidurine, Talibani Ja, Yinchan Yi Swinu Bari Ha, Sipwari, Sonta Yi Dwe, Nangan Yi Sizan Yi Naimu Pilu, Akonzon Quint Lantia and Nene, American Pidanzua, Salet Taukama Pipare. American Pidanzu Nene, American Pidureo, Salet Akawe Pibune, American Mepateo, Taukan Dwabu, Saint Len Shini Varelo, Yayi Gawe Wenji Mila, Kulu Piovare.
The United States Armed Forces remain committed to protecting the safety and security. American
Pidure, Seta Long Jones, one day, Nambune, Kapata one, can you jet the Porta to Nide, Janoroya Maha made in a Mepateo, Gawe Bebo, American Tapuria, Tandetan, Chama Taze Pibare, Tegelo, Jampe in Azuri, Matimene, Pierre, Lo Shadure, the Porta Guevia Mure, Amontiari net, the Mencio Lozobi, Janoroya, Juma Mure, Nausha Jame, so you know. သူတို့ချိန်မုံပစ်ဖို့လိုအပ်တဲ့စွမ်းရည်တွေအသင့်အနေအထားမှာရှိနေတယ်လို့ပြောသွားတာပါအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်နိုင်အောင်ဆောင်ကျင်းပေးနိုင်တာဟာအထွေထွေစစ်ပွဲတရက်ကိုအဆုံးသတ်ပေးနိုင်တဲ့သဘောဖြစ်ပါတယ်အဆုံးမသတ်နိုင်တဲ့စစ်ပွဲနဲ့ကြီးလေးတဲ့ဝင်ပြနေတဲ့ကျွန်တော်တို့ရဲ့ကလေးတွေကိုအကာအကွယ်ပေးသွားမှာပါအာဖဂန်နစ္စတန်အီရန်နဲ့ကမ္ဘာတဝန်းငြိမ်းချမ်း ို့ယာယီကာဝေးဝန်ကြီးခရစ္စတိုဖာမေလာပြောဆိုလိုက်ကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ
။ဆက်တော်ပရိနိမတဲ့ကင်တရင်လော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတင်ပြချက်ချက်ကိုတင်ပြပေးပါမယ်။American Congress လို့တော့ကဒီပူတာရဲ့ဒေါ်လာဘီလီယံ930ပဲခရယောကကာလာကူညီပေးရေးစီစဉ်ကပြည်စုံလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါရယ်သမ္မတထရမ့်က American ပြည်သူတူအကြီးစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုသူ့ကိုဒေါ်လာ2000ခီတောင်းစုစုံတွေတွေကိုဒေါ်လာ4000တိထိုးမြှင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတော်မြင့်တက်နေချိန်မှာပဲကာကွယ်ထိုးစစ်နောက်ထပ်တန်တရားအမေရိကန်အစိုးရကိုထပ်ဆောင်ရောင်းချဖို့ရှိတယ်လို့ Pfizer BioNTech ကုမ္ပဏီကပေါ်တယ်ဦးနေကပြောပါရယ်အခုအစိုးရနဲ့ထပ်ပြီးသဘောတူလိုက်တဲ့ဒေါ်လာ1ဘီလီယံဘူးကာကွယ်ဆေးတွေကို2021ခုနှစ်ဇူလိုင်လအကုန်လောက်မှာအပြည့်ဖြတ်ပြူပေးဖို့ကုမ္ပဏီကခန့်မှန်းထားပါရယ်6နှစ်အရွယ်ကလေးငယ်တူကိုမုတ်တိတ်ချစ်တက်ဖြတ်တယ်ဆိုရဲဆက်ဆွဲကြတဲ့မြန်မာနိုင်ငံရှိပဲကြံဒေတာတခုကိုထိချုပ်ထားတဲ့လက်နက်ကန်အုပ်စုတစ်စုကလူတူအုပ်ကိုတည်တံစီရင်လိုက်ကြောင်း AFP သတင်းဌာနမှဖော်ပြထားပါရယ်ကလေးငယ်ကိုမုတ်တိတ်ချစ်တက်ဖြတ်ခဲ့တဲ့အသက်30အရွယ်ရှိသူအတွက်တခုတည်းသောရွေးချယ်မှုအနေနဲ့အခုလိုတည်တံစီရင်လိုက်ရတာလို့ရှက်ပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့ဝင်တူကပေါ်တုံးလေးကပြောပါရယ်တတပတိနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြာကိုစိတ်တပြားရှင်လန်းချပြပါစေ။ကျွန်တော်ရဲ့ပထမ
This program has come to you from the Voice of America, Washington.